ကချင်ပြည်နယ်မြေကြီးများမြို့အဝင်23မိုင်ဆစ်ဆဲရဲဂိတ်ကို KIA ကနေဒီကနေ့မနက်ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဒီပစ်ခတ်မှုအတွင်းမှာရဲတပ်သား2ဦးနဲ့အရပ်သား2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီပစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့မြေကြီးနားမြို့နယ်မှာလုံခြုံရေးတိုးမြင့်ချထားပါတယ်။ရန်ကုန်ကလာတဲ့မြေကြီးနားတိုက်ခိုက်မှုသတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
။မန္တလေးမြေကြီးနားလမ်းမြေကြီးနားမြို့ဝင်23မိုင်ဆစ်ဆဲရဲဂိတ်ကို KIA ကချင်လက်နက်ကိုင်အဖွဲ့ကမနေ့9နာရီကျော်လောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲကနာယူဝဲနီးပါးစာမြင့်ခဲ့ပြီးဒါဒီလအတွင်းမြေကြီးနားမြို့နီးမှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ဒီမနေ့တိုက်ပွဲအတွင်းလူ၂ယောက်သေဆုံးပြီး၁ယောက်ထိခိုက်မိတဲ့အကြောင်းတိုက်ပွဲဖြစ်ပေါ်တဲ့ဒေသအနီးကဒေသခံ၁ယောက်က VOA ကိုပြောပါတယ
်။အဲ့ဒီခင်းနားမှာသာတောက်ဖုံဖိုင်ရှိအနေဆိုင်တွေကဆိုင်ပန်းရှင်ရောက်စလုံးကတော့ဖြစ်သွားတာပေါ့။ဒါမှ၁ယောက်ကတော့ဒီသေးရင်၁ယောက်ကတော့အမှတချင်းပြေတဲ့ကလည်းရဲသူတွေကလည်းသိချပဲလို့ပြောတာ။
23မိုင်ဆစ်ဆဲရဲဂိတ်တပ်ဖွဲ့ဖြစ်ပေါ်တဲ့အချိန်မှာ16မိုင်မှာအချိန်ဆိုင်တဲ့တန်ချက်ကကားတရင်ကစစ်ကူသွားခဲ့ပြီးစစ်ကူသွားတဲ့အချိန်မှာဂျားပြတ်မိုင်ခွဲတိုက်ခတ်တာတွေလည်းရှိတဲ့အကြောင်းဒီတိုက်ခတ်မှုမှာဂိတ်အဆောက်အဦတွေမိလောင်ပျက်စီးတာမရှိပေမဲ့ကားတစ်စီးမိလောင်ပျက်စီးခဲ့ပြီးကားလေးစီးကိုလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ခတ်မှုနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့သလိုတောင်တော်ဘက်ကလည်း VOE ကဆက်သွယ်ခဲ့ပြီးမှဖုန်းပြန်လည်းဖြေကြားခဲ့ခြင်းမရှိပါဘူး။ KNG ကချင်းသတင်းဌာနစာမျက်နှာမှာတော့ရဲတပ်သားတို့သေဆုံးပြီးဒုဒဏ်ရခဲ့တယ်လို့အခြားသားတို့သေဆုံးခဲ့တဲ့အကြောင်းနဲ့ KNG တိုင်းရင်းစစ်တပ်ကတိုက်ခိုက်ခဲ့တာလို့ KNG ပြောရေးဆိုခွင့်ရှိသူဗိုလ်မကြီးနော်ဘူးပြောဆိုတာကိုဖော်ပြပါတယ်။နေကင်းတနားကြီးကွဲလောက်မှာတော့ဟူကောင်းဒေသအခြေစိုက် KNG တပ်မှနေ့နဲ့တိုင်းရင်းစစ်တပ်အခြေစိုက်ရနေရာတွေကိုတပ်မတော်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ KNG ကသတင်းထုတ်ပြန်ပါတယ်။ဆန္ဒပတ်သက်လို့ VOE ကတိကျတည်ပြီးတက်တော့မရသေးပါဘူး။ဒီနေ့မနေ့23မိုင်ဂိတ်တိုက်ခိုက်မှုအပြင်မန္တလေးမြေကြီးနားလမ်းကိုပိတ်ခဲ့ပြီးမြေကြီးနားမြို့အတွင်းမှာတော့ပုံမှန်သွားလာတာရှိနေသလိုလုံခြုံရေးတွင်းပြင်းလာတာရှိနေတဲ့အကြောင်းမြေကြီးနားမြို့ကတယောက်ကပြောပါတယ
်။အခုကျွန်တော်မြို့ထဲနဲ့သွားတာလာတာလို့ဒီကျွန်တော်လူထုတော့ပုံမှန်သွားလာတာပဲဒါမှမဟုတ်တိကျတယ်ရေကားတော့အဲ့တော့ပြည်တယ်။နေရာကနေနေပြည်တယ်သွားလာတယ်လို့ပြည်တယ်။ခါနေတဲ့ညာလေလို့ပြောရမလို့ဖြစ်တာပေါ့ဒီနေ့ခါနေကတိတ်မတော်တာကိုလည်းတော့အခုတော့ပတ်နေတာလည်းမျိုးဖြစ်တာလေ
တခြားမျိုးကတယောက်ကလည်းမြေကြီးနားမျိုးပေါ်မှာရဲစခန်းတွေရှိလမ်းပိတ်ပြီးလုံခြုံရေးကိုတိုးပြနေတာတွေတွေ့ရတဲ့အကြောင်းပြောပါတယ်ကချင်ပြည်နယ်အတွင်းမှာမဆောက်ကလေးကတိုက်ပွဲတွေပြန်လည်စတင်ခဲ့တာဖြစ်ပြီးကချင်ပြည်နယ်မှာဒေသတော်တော်များများတိုက်ပွဲတွေဖြစ်ပေါ်နေသလိုဒေသ23ရင်းညကလည်းမြေကြီးနားကဝိုင်းပေါ်အတွက်ဗလမင်းတင်တရားကစူပေါင်းဂိတ်ကို KNY ကတိုက်ခိုက်ခဲ့ပါတယ်ဗလာမင်းတင်တရားတက်ခဲ့မှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကသတင်းထုတ်ပြန်ရမှာတော့23ရက်နေ့ည9:50မိနစ်မှာလက်နက်ကင်20လောက်လက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တဲ့အကြောင်းဒုံကျော်ရေးတပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်ခဲ့ပြီးည8:05မိနစ်မှာပြန်လည်ဆုတ်ခွာသွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။ဒီတက်ခဲ့မှုအပြင်မှာတော့ဗလာမင်းတင်တရားဆက်တန်းသွားခြင်းဖွင့်ချိန်နဲ့ပိတ်ချိန်ကိုတနားရီစီရှင်းချပြီးဒုံကျော်ရေးပုံမှန်တင်ကြထားခဲ့ပါတယ်ခင်ဗျာ။